ကရင်ပြည်နယ်အတွင်းမှာမကြသေးခင်ရက်တွေတုန်းကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့တေဆုံးခဲ့တယ်လို့ဖမ်းဆီးခံရမှုတွေရှိခဲ့တဲ့အကြောင်းကရင်မျိုးသားလူမျိုးရေးတပ်ဖွဲ့အပေါ်အဝင်ပူးပေါင်းတပ်ဖွဲ့တွေကပြောပါရယ်မြဝတီမျိုးကကုံသွယ်ရေးစုံနဲ့တင်ငန်းညီနောင်ရဲစခန်းကိုတိုက်ခိုက်မှုတွေမှာတော့အရက်သားပြည်သူတွေအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတေဆုံးမှုရှိတယ်ဆိုတာကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပေမဲ့အတိအကျကိုတော့မပြောပါဘူးစီးရဲတင်းမာနေတဲ့ကရင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကအသေးပြောက်စီးရင်နေလဲရှိခဲ့ပါတယ်။မြဝတီမြို့ကပုံသွေးရေးစုံနဲ့တင်ငန်းညင်အောင်ရဲစခန်းတိုက်ခိုက်မှုတွေအတွင်းမှာ10ကနန်းလောက်သေဆုံးသူတွေရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကစစ်သုံးပတ်နေဖမ်းမိထားတာရှိပေမဲ့အတိအကျအရေးအတွက်ကိုတော့သတင်းမထုတ်ရသေးဘူးဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရုကလေဆေးကပြောပြပါတယ်ပူပေါင်းတပ်ဖွဲ့တွေဘက်ကတဦးတည်ဆုံးခဲ့တယ်လို့ဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်ဒါအပြင်ပူပေါင်းတပ်ဖွဲ့တွေဘက်ကတော့စစ်ကောင်စီဘက်ကစစ်သုံးပန့်ဒရာစင်ကျော်ဖမ်းမိထားတယ်လို့ဆိုပါတယ်ဒီစစ်သုံးပန့်တွေကိုတော့တေချာထိမ့်သိမ်းထားတယ်လို့လည်းဆိုပါတယ
်ဟိုဖမ်းမိတာတော့ကြားတယ်ဟိုရှိတဲ့ဘက်ကတော့ကျွန်တော်တို့ဘက်ကလည်းဒီကျောင်းဟိုခြေနှံတော့မပုတ်သေးဘူးလို့မအားသေးတာနဲ့ချက်နဲ့ဆိုက်ဆွဲတွေကလည်းပြစ်ပြမပြတ်သေးတော့လေ
ဟုတ်ကဲ့
ကျွန်တော်တို့ကအသင်ခံစားတွေမတက်လာနိုင်သေးဘူးဖြစ်နေတာပေါ့နော
် KNU ကတော့ကုလသမဂ္ဂကသတ်မှတ်ထားတဲ့စစ်သုံးဘက်အနေနဲ့ပတ်သက်တဲ့နိုင်ငံတကာကြင့်ဝတ်တွေကိုလိုက်နာခဲ့တယ်လို့သူ့ရဲ့တပ်ဖွဲ့တွေကိုလည်းလိုက်နာဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ
် UN ရဲ့ချတာရကျွန်တော်တို့ကစစ်သုံးဘက်နဲ့ပတ်သက်တဲ့ကြင့်ဝတ်တွေပါဆိုတော့ကျွန်တော်တို့ PNL ဖတ်ထက်မှာရှိတယ်
ဟုတ်ကဲ
့ဒီကထုတ်ပြန်ထားတဲ့သဘောတူညီမှုရလက်မှတ်ထိုးထားတဲ့အတိုင်းပါကျွန်တော်တို့စစ်သုံးပန်းလို့ဒီကတော့ဟိုဒီကမေးမြန်းပြီးမှပြန်ပြီးတော့ဆက်ပြေးဖို့ဆိုတော့ဟောတာဒီကတော့အဲ့ဒါတွေကလည်းကျွန်တော်သဘောတူညီမှုရှိတာပါအဲ့ဒီအတိုင်းနဲ့ကျင်းဝစီပါနဲ့ဒီကကျွန်တော်တို့ဆက်ကိုတော့ညံ့ကြပ
ါမလ25ရက်နေ့ကတိုက်ပွဲတွေအတွင်းဒုရဲစခန်းမှုအပါအဝင်တက်ကြက်တွေဒုတက်ကြက်တွေအပါအဝင်တပ်သားတချို့ကလည်းဖမ်းဆီးထားတယ်လို့လည်းသိရပါတယ်အရင်တုန်းကတော့အခုလိုမျိုးစစ်သုံးပတ်နေဖမ်းမိထားတာတွေရှိပြီးတချို့ကနေရပြန်စီခဲ့ပါတယ်။တချို့ကတော့သူတို့ရဲ့ဆန္ဒအတိုင်းရွေးချယ်ခွင့်ပေးခဲ့ပါတယ်။များသောအားဖြင့်တော့ဖမ်းမိသူတွေဟာစစ်ကောင်စီဘက်ကအရေးယူမှာကိုစိုးရင်ပြီးမပြန်ရဲကြတော့ဘဲနေဆက်မှာပဲနေထိုင်ကြသူတွေများပါတယ်။လက်ရှိမှာတော့တိုက်ပွဲတွေကမငြိမ်သက်သေးတယ်လို့၃ရက်အတွင်းမှာအရက်သားတိုက်စုံမှုတွေထိခိုက်ဒဏ်ရာရမှုတွေလည်းအများအပြားရှိခဲ့ပါတယ်ရှင်။